မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမျှော်လင့်ချက်တွေရှိနေတဲ့အကြောင်း Washington USIP American ငြိမ်းချမ်းရေး Institute ရုံးချုပ်မှမနေ့ကြာရပြီးနေ့က Peace and Conflict in Burma မြန်မာပြည်ငြိမ်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ကျွမ်းကျင်သူတွေနဲ့ပညာရှင်တွေကပြောကြပါရယ်ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့သူတို့နဲ့ VOA ကတီးတန့်တွေ့ဆုံမေးမြန်းထားတာတွေကိုမတ်အင်ဂျင်နိုင်ကဆက်လက်တင်ပြထားပါရယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိနေပြီးအချိန်ယူလှုပ်ဆောင်သွားရမှာဖြစ်ပေမဲ့မျှော်လင့်ချက်တွေတော့ရှိနေကြောင်းဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American တန်အမတ်ဟောင်းလဲဖြစ် USIP ရဲ့အကြံပေးပုဂ္ဂိုလ် Derek Mitchell က VOA ကိုပြောပါတယ
် It's a complex process, very difficult process. It's not simply up to the government, it's up to a lot of factors relevant to
ဒါကိုကျွေးပြီးဒါကိုခက်ခဲတဲ့လုပ်ငန်းစဉ်မှာအစိုးရတခုတည်းကဆုံးဖြတ်လို့ရတာမျိုးမဟုတ်သလိုတခြားသက်ဆိုင်ရာအဖွဲ့အစည်းတွေစစ်တပ်တိုင်းရင်းသားလက်နက်အဖွဲ့တွေတိုင်းရင်းသားပြည်သူတွေအပေါ်မှာပဲမှီတည်နေတဲ့ကိစ္စလည်းမဟုတ်ပါဘူးရှင်းနာကစိုးရလူချင်းတို့လောက်ဒီနေ့အတွင်းမှာတိုးတက်မှုမရခဲ့ဘူးတိုးတက်မှုကိုမြန်မြန်ဆန်ဆန်နောက်ဒီတမကအောင်မြင်စေခြင်းနဲ့ပြင်ပလူတွေစိတ်ပြတ်တာတွေရှိခဲ့ပါတယ်ကျွန်တော်တို့စိတ်ရှည်ဖို့လိုပါတယ်ဒုတိယအချိန်ပြည်လုံးညီလာခံမှာတော့အခြေအနေတွေပိုကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါဟာအချိန်တော်ကြာဆက်သွားမယ်လုပ်ငန်းစဉ်တစ်ခုဖြစ်ပြီးကျွန်တော်အနေနဲ့အဖွဲ့အစည်းအားလုံးတက်ခဲ့မှုတွေရက်ဆက်ပြီးအရသာပြည်သူတွေကိုယ့်နေရက်ကိုပြန်ကြရင်ကိုယ့်ဘဝကိုတည်ဆောက်ခွင့်ရကြမယ်လို့မျှော်လင့်ပါတယ်ဒါဟာအရေးကြီးဆုံးအချက်ပါဆက်ပြီးတော့တက်ခိုက်နေကြတာကတိုင်းပြည်အတွင်းကရောအပြင်ဘက်ကပါဘသူအတွက်မှမကောင်းပါဘူ
းလက်ရှိဒေါံဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအရင်စစ်ဆိုးရတွေလက်ထက်တုန်းကအခြေအနေတွေနဲ့မတူဘဲအားသာချက်တွေအများကြီးရှိနေကြောင်းကိုတော့အဓိကပါဝင်ဆွေးနွေးသူတဦးဖြစ်တဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကအခုလို VOE ကိုပြောပါတယ
်ကျွန်တော်အမြင်ရတော့အခုလက်ရှိကျွန်တော်တို့သွားနေတဲ့လုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိတယ်မှန်တယ်။ဒါပေမဲ့အဲ့ဒီဥစ္စာကကျွန်တော်တို့ကအတိတ်တုန်းကတမိုင်းကျောင်းမှာတုန်းကကျွန်တော်လှုပ်လာခဲ့တဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေနဲ့နှိုင်းစာမယ်ဆိုရင်ကျွန်တော်တို့ကအားသာချက်တွေအများကြီးရှိတယ်။ကျွန်တော်တို့ကအဲ့ဒီတုန်းကချိုးရင်းချက်တွေကိုဟုတ်လားပြန်ပြီးတော့နှိုင်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်တို့ရဲ့အခြေအနေကကောင်းတယ်။ဘာကြောင့်လဲဆိုတော့89ခုနှစ်တုန်းကဘာကြောင့် political dialogue မလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်ပြန်လို့ရှိတယ်။နော် legitimacy ပေါ့နော်။အဲ့တော့ဒီမင်းတို့ရဲ့အခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲ legitimacy ပြည်တွင်းမှာပြည်ပမှာရောအကောင်းဆုံးရတဲ့အနေအထားဖြစ်တယ်။နောက်တစ်ခါ63လုံးကလို့လည်းပဲကျွန်တော်တို့ဟိုတင်းပေါ် high demand မဖြစ်ဘူး။တမရဘက်ကလည်းဘာပဲပြော federalism ကိုအတိုင်းအတာတစ်ခုထိသူကလက်ခံတယ်။တိုင်းသားတွေဘက်ကလည်းပဲခွဲထွက်ရေးတော့ဆရာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော်လေးဆွေးနွေးရတဲ့အလားလာကောင်းတဲ့အနေထားပေါ့နော်ဆွေးနွေးလို့ဖြစ်နိုင်တယ်ဆိုတဲ့အနေထားပေါ့ဒီအဓိပ္ပာယ်မျိုးရှိပါတယ်တမတော်နဲ့ဟလာအစိုးရနဲ့ပြည်ပြည်လဲလဲနဲ့ညီနိုင်နိုင်နဲ့သာလုပ်သွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအားနည်းချက်ကမရှိဘဲနဲ့ဖြစ်သွားနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့ကဆွေးနွေးညီတဲ့လုပ်ငန်းစဉ်တွေမှာညှော်လင့်ချက်တွေများရှိတယ်
တစ်ဖက်မှာလေမြန်မာတက်မတော်နဲ့တိုင်းဒေသနဲ့နှစ်ကိုင်ဖွဲ့ရီကြားတိုက်ပွဲတွေဖြစ်နေတာဟာ27ရာစုပင်လုံးညီလာခံမှာအလုံးပါဝင်ရေးအဟံအတားဖြစ်စီတယ်လို့မြမအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ကချင်အဖွဲ့အစည်း Shalom Foundation ရဲ့လက်ထောက်ညွှန်ကြားမှုဂျန်နန်လာတော့က VOE ကိုပြောပါတယ်
ဒီငင်းချမ်းရေးဆွေးနွေးပွဲကိုလာဖို့ဆိုလို့ရှိရင်လည်းတိုက်ပွဲတွေဖြစ်နေတယ်ဆိုလို့ရှိရင်ဒါကအဟံအတားများဖြစ်စီတယ်ပြီးလို့ရှိရင်ဒီသွားနေတဲ့ငင်းချမ်းလုပ်ငန်းစဉ်ဆွေးနွေးရေးလုပ်ငန်းစဉ်ကိုလည်းယုံကြည်စိတ်ချမှုပြည့်ပြားစီတယ်ပေါ့နော်အဲ့ဒါကြောင့်အမတ်တီအစင်ကတော့တိုက်ပွဲမဖြစ်နေဘူးတိုက်ပွဲရက်နေဘူးကတော့ရည်ကြီးပါတယ
်ဒီတော်တွင်မနေ့ကမြန်မာနိုင်ငံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကဂျားပြက်အစင်ခန်းစာထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အစိုးရကိုအကြံပြုထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအပြုသဘောဆောင်ကြိုဆိုကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းက VOA ကိုအခုလိုပြောပါတယ်
။ကိုဖီအာနန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ဂျားပြတ်စီရင်ခံစာထွက်ပါတယ်။ဒီစီရင်ခံစာနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအနေပြီးတော့ဒီဥစ္စာသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတဲ့အပြုသဘောဆောင်တဲ့အချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာလည်းရှိပါတယ်။
ဝါရှင်တန်မှာကျင်းပခဲ့တဲ့မြမအရေးဆွေးနွေးပွဲမှာ အဓိကဖြစ်မြန်မာနိုင်ငံတွင်းလူမှုရေးစီးပွားရေးနှင့်နိုင်ငံရေးအပြောင်းအလဲအပါအဝင်အကြမ်းဖက်ပဋိပက္ခတွေနဲ့နယ်စပ်ဒေသတွေမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တင်းမာမှုတွေရှိနေတဲ့အခြေအနေတွေကို NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းခဲ့သလဲဆိုတာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။